မြန်မာနိုင်ငံမှာကြီးမားတဲ့ကိုဗစ်တက်တရလှိုင်းကိုကြုံနေရပြီးအရေးပေါ်အကူအညီတွေအရေးတကြီးလိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ COVID-19ကပ်ရောဂါကိုလက်နက်တပွဲအသုံးချနေတယ်လို့လည်းSACMအဖွဲ့ဝင်ဒေါက်တာရန်ဟီလီကကြေညာချက်မှာပြောထားပါတယ်။ဒီတော့တွင်မှာပဲမနစ်ကတစ်နှစ်လုံးCOVID-19ကပ်ရောဂါထိန်းချုပ်ရေးဆောင်ရွက်နေကြရင်တန်ပေါင်းများစွာသောကလေးတွေဟာပိုလီယိုနဲ့ဝက်သက်လိုကြိုတင်ကာကွယ်နိုင်တဲ့ရောဂါတွေအတွက်မထိုးမဖြစ်တဲ့အခြေခံကာကွယ်ဆေးတွေထိုးဝင်မရခဲ့ကြဘူးလို့WHOကပြောပါတယ်။ 2019ခုနှစ်ကထက်3.3%ပိုများတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့WHOရဲ့မကြာသေးခင်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရတယ်။အဲ့ဒီနှစ်အပိုင်းအခြားတွင်ကလေးပေါင်း18သန်းဟာဘာကာကွယ်ဆေးမှရခဲ့ပုံမရှိဘဲကာကွယ်ဆေးရရှိမှုအကြီးအကျယ်မညီမမျှဖြစ်နေတဲ့အကြောင်းWHOကပြောပါရရှင်။